အိန္ဒိယဝန်ကြီးချုပ်စီကိုအိတ်ဖွင့်စာတွေပေးပို့ပြီးတောင်းဆိုတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ဘင်္ဂလားပင်လယ်အော်ဒေသနိုင်ငံများကျွမ်းကျင်မှုပိုင်းနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ဘင်စတက်ကငါးကြိမ်မြောက်စီဝေးမှာမြန်မာစစ်ကောင်စီကိုတက်ခွင့်မပြုဘူး။အိန္ဒိယအခြေစိုက်အရက်ဖက်အဖွဲ့စည်း 130 ကျော်ကအိန္ဒိယဝန်ကြီးချုပ်မိုဒီကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ကြပါတယ်။မတ်လ30ရက်နေ့ဒီကနေ့ပေးပို့တဲ့အိတ်ဖွင့်ပေးစာထဲမှာတော့အများဒီမြန်မာပြည်သူအများတောင်းဆိုချက်ကိုအလေးဂရုပြုဖို့ပန်ကြားထားပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုငင်းချမ်းပြောပြပေးပါရှင်။
တီရီလင်္ကာနိုင်ငံမှာမတ်လ30ရက်နေ့ကျင်းပမယ်ဘင်္ဂလားပင်လယ်အော်ဒေသနိုင်ငံများကျွမ်းကျင်မှုပိုင်းနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးဘင်စတက်အစည်းအဝေးတွေကိုမြန်မာစစ်ကောင်စီကိုတက်ခွင့်မပေးဖို့နိုင်ငံတကာလူမှုအခြေပြုအရက်ဖက်အဖွဲ့တွေနဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားနေကြတဲ့အဖွဲ့တွေစုစုပေါင်း 136ဖွဲ့ကအိန္ဒိယဝန်ကြီးချုပ်စီကိုဒီကနေ့မတ်လ24ရက်နေ့မှာအိတ်ဖွင့်ပေးစာပေးပို့လိုက်တာပါ။အဖွဲ့စည်းတွေအားလုံးစုပေါင်းလက်မှတ်ရေးထိုးထားတဲ့စာထဲမှာမြန်မာဒီမိုကရေစီလှုပ်ရှားမှုရဲ့တောင်းဆိုချက်တွေကိုအလေးထားဖို့နဲ့
ဘင်းစတက်တွဲဆောင်ပွဲမှာအဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေကလူကုန်တိုက်ခါနဲ့လူသားမျိုးနွယ်အရေးကိုရှေ့ရှုပြီးမြန်မာပြည်ရဲ့ကိုဆွေးနွေးပေးဖို့တောင်းဆိုထားပါတယ်။အဓိကကတော့စစ်ကောင်စီကိုဆက်ပြီးအတိမတ်ပြုနေတဲ့အိန္ဒိယအစိုးရကိုဖိအားပေးပြီးတိုက်တွန်းနေတာလို့အိန္ဒိယဝန်ကြီးချုပ်မိုဒီစီကိုဒီကနေ့စာသွားရောက်ပေးပို့ခဲ့တဲ့အိန္ဒိယဖော်မြန်မာက
အထူးသဖြင့်အိန္ဒိယကိုဖိအားပေးဖို့ပထမဦးစားပေးဖြစ်တဲ့ဒါနဲ့တိချေကလည်းအိန္ဒိယရဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်လာတဲ့ဟာဖြစ်တယ်လို့ဒီမှာနိုင်ငံတကာဖွေးရှိမှာအလေးရှိချင်းချင်းရှိကောင်းစီကိုမိရာပေးရတာဖြစ်တဲ့ဆိုတော့ကျွန်တော်တို့ကျွန်တော်တို့ထုတ်ဆန်းရပါမယ်။အာဆီယံအဖွဲ့ကတော့ပြီးခဲ့တဲ့အာဆီယံခေါင်းဆောင်များအစည်းအဝေးတွေမှာစစ်ကောင်စီအကြီးအကဲကိုမဖိတ် အာဆီယံအဖွဲ့လိုမျိုးဆုံးဖြတ်ချက်ထားမှတ်နိုင်ခဲ့တယ်ဆိုရင်အဲဒီကောင်စီကိုဒါပြင်းထန်ဆုံးသောဖုန်းနှက်ချက်တစ်ခုဖြစ်လာတယ်လို့ကျွန်တော်ယုံကြည်ရယ်ပါဆိုလဲဆိုလက်ရှိသဘာဝလုံးမှာပေါ့နော်ဒီစစ်ကောင်စီကိုနိုင်ငံရေးအရာဒီနောက်ထပ်ပြင်းထန်ဆိုရင် ရှင်ကော်မတီဖော်ဒီမိုကရေစီဒေဗလော့မန့်ကမတ်တင်စာရှင်းလင်းရေးကပြောသွားတာပါသူတို့ရဲ့အဆိုဖက်စစ်စစ်တပ်နဲ့ဆက်ဆက်ပတ်သက်မှုတွေကိုရပ်တန့်ဖို့လဲစာထဲမှာတိုက်တွန်းထားပါတယ်ဆရာနာသိမ့်ပြီးနောက်2024ဇွန်လကစပြီးဘင်းစတက်ရဲ့24ချိန်မြောက်နှစ်လည်ကြေညာချက်မှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုနိုင်ငံတော်ဝန်ကြီးချုပ်လို့တုံးဆွဲခဲ့တာ2024ခုနှစ်ဒီ ထောက်ပြခဲ့ပါတယ်။ရှေ့သတင်းပတ်ကျင်းပမယ်ဘင်းစတက်အစည်းအဝေးကိုတက်ရောက်မယ်မတက်ရောက်ဘူးဆိုတာလောလောဆယ်မသိရသေးကြောင်းနဲ့တင့်တော်တဲ့အချိန်ကြရင်အတိပေးမယ်လို့နိုင်ငံသားရေးဌာနပြောခွင့်ရဥအောင်ကိုက VOA ကိုပြောခဲ့ပါတယ်။ဘင်းစတက်အဖွဲ့မှာဘင်္ဂလားဒေ့ရှ်၊ဘူတန်၊အိန္ဒိယ၊နီပေါ၊တီရီလင်္ကာ၊မြန်မာနဲ့ထိုင်းနိုင်ငံတို့ပါဝင်ပါတယ်။အိန္ဒိယနိုင်ငံမှာရှိတဲ့ဘင်းစတက်အဖွဲ့ဝင်နိုင်ငံအသီးသီးရဲ့တန်ယုံတွေကိုလည်းမနေ့ကအလားတူစာပေးပို့ခဲ့ပြီးတန်ယုံတချို့ဘက်ကအပြူသဘောတုံ့ပြန်မှုတွေရရှိခဲ့တယ်လို့လည်းအိန္ဒိယဖော်မြန်မာအဖွဲ့ကစလိုင်းတူခါကပြောပါတယ
်။လေးနှစ်တစ်ချိန်ကျင်းပတဲ့ဘင်းဆက်အစည်းအဝေးကို NLD အစိုးရအဖွဲ့လက်ထက်2018ခုနှစ်တုန်းကသမ္မတဦးဝင်းမြင့်နောက်ဆုံးတက်ရောက်ခဲ့ပါတယ်ခင်ဗျာ။